နိုင်ငံပေါင်း20ကျော်မှမြောက်ကျောက်ယောဂကုသခံရသူ100လောက်ရှိသွားပြီဖြစ်ကြောင်းနဲ့ဒီယောဂဟာထိန်းချုပ်လို့ရနိုင်ပြီးကမ္ဘာပေါ်မှာရနိုင်သမျှသောကာကွယ်ဆေးနဲ့စီးဝါးတွေကိုစူးဆောင်းတုံ့မီထားဖို့အညီမျှခွဲဝေ36ဖို့ကုလသမဂ္ဂကမ္ဘာကျန်းမာရေးအဖွဲ့ကြီးဖြစ်တဲ့ WHO ကတောက်ချနေမှပြောဆိုလိုက်ပါတယ်ဒီမြောက်ကျောက်ယောဂဟာဘယ်အကြောင်းကြောင့်အာဖရိကတိုက်ရဲ့ပြင်ပကိုရောက်ရှိကူးဆက်သွားတဲ့ဆိုတာမသိရသေးကြောင်းနဲ့ယောဂပိုးရဲ့ဗီဇပြောင်းလဲမှုကြောင့်ဖြစ်ရတာဆိုတဲ့အထောက်အထားလည်းမရှိဘူးလို့ WHO ကတောက်ချနေမှရှင်းလင်းပြောဆိုပွဲမှာပြောဆိုခဲ့ပါတယ်ဒါအပြင်အခုကူးဆက်တဲ့ယောဂပိုးမျိုးဗီဇဟာဒီယောဂဖြစ်လို့ရှိတဲ့နိုင်ငံတွေမှာရှိတဲ့မျိုးရိုးဗီဇနဲ့ကွဲပြားခြားနားမှုမရှိတာကိုတွေ့ရကြောင်းနဲ့ဖြစ်နိုင်ရည်ရှိတာကတော့လူတွေရဲ့အမှုအကျင့်ပြောင်းလဲမှုကြောင့်ဖြစ်နိုင်တယ်လို့ WHO ရဲ့ကူးဆက်ယောဂထိတ်ထုတ်ရေးဌာနညွှန်ကြားရေးမှူးဒေါက်တာ Slavian Brain ကပြောဆိုပါတယ်ဥရောပတိုင်းအမေရိက၊ Israel ၊ Australia နိုင်ငံတွေပါဝင်အခြားနိုင်ငံတွေမှာဒီယောဂကူးစက်မှုဟာမကြသေးမီကဖြစ်ပျက်ခဲ့တဲ့စပိန်နဲ့ဘယ်လ်ဂျီယံနိုင်ငံတွေကလိမ်မှုဆိုင်ရာကိစ္စတွေနဲ့ဆက်သွယ်နေနိုင်တယ်လို့ WHO ကပြောဆိုထားပါတယ်။